NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေကြံပေးတရားလွှတ်တော်ရှေ့နေဦးကိုနီကိုလှုပ်ကြံတက်ဖြတ်ခဲ့တဲ့ကြည်လင်းအပါအဝင်အဝင်းစော်အဝင်းထုံးနယ်ဇေယျဖြိုးတို့လေးဦးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာဒီကနေ့၅ချိန်မြောက်ရုံးထုတ်ပါတယ်။ဒီကနေ့မှာတော့တရားခံပြေးအဝင်းခိုင်ကိုဖမ်းဝရမ်းထုတ်တဲ့အမှုကိုရန်ကုန်တိုင်းတရားလွှတ်တော်ကကြားနာဖို့လက်ခံလိုက်တာနဲ့အတူလက်နက်မှုနဲ့ပတ်သက်ပြီးတော့ရှာဖွေသက်သည့်တဦးကိုပဲစစ်ဆေးတာတွေလုပ်ခဲ့ပါတယ်။တရားလွှတ်တော်ရှေ့နေဦးကိုနီကိုလှုပ်ကြံတက်ဖြတ်တဲ့အထက်အဓိကနောက်ထပ်တရားခံတဦးဖြစ်တဲ့တရားခံပြေးအဝင်းခိုင်ကိုဖမ်းဝရမ်းထုတ်နိုင်ဖို့ခရိုင်ရုံးကပယ်ချထားတာကိုတိုင်းတရားရုံးကကြားနာဖို့နဲ့ပတ်သက်တဲ့လှုပ်ထုံးတွေနဲ့ပတ်သက်လို့တော့တရားလွှတ်တော်ရှေ့နေဦးကြည်မြင့်ပြောပြတာက
အဲ့ဒါမူလမူကြီးကိုတော့ဘာမှအကျိုးတရားမှုမရှိဘူးဘာမှလည်းအကျိုးထူးမရှိဘူးသို့တော်လည်းပဲဂျီယာကိုတိုင်းတရားလွှတ်တော်ကနေပြီးတော့အဲပြည်သူတွေလက်ကျင့်တ်သွားအောင်ဆိုပြီးတော့အမှုတွေကိုလက်ခံလိုက်တာဖြစ်တယ်တရားရုံးကလက်ခံပြီးတော့အဲ့ကျားနာတာနဲ့အမိန့်ချတာနဲ့ဆိုရင်3လနဲ့6လလောက်ကြာတယ်။အဲအဲ့တော့ပြီးလဲပြီးရောအများသောအားဖြင့်ကတော့ပယ်လိုက်တာလေးပဲ။အဲ့တော့အဲ့ဒီဟာကကတော့ကျွန်တော်တို့ကတိုင်းတရားလွှတ်တော်ကဒီတစ်ခါအဲ့လောက်ကြီးမကြပါစေနဲ့လို့ပဲဆုတောင်းပါတယ်။ကျွန်တော်တို့စင်လာတော့အဲ့လိုပဲကြာတတ်တယ်။အစိုးရအဖွဲ့အားဒါဟုအကြမ်းဖက်မှုတိုက်ခိုက်ရေးဥပဒေနဲ့သူတို့တွေကကြိုးပမ်းရမှာ။အဲ့လိုအကြမ်းဖက်မှုတိုက်ခိုက်ရေးဥပဒေနဲ့ဆော့ပြီးဆိုတာနဲ့တပြိုင်တည်းဒီယာဖြိုးရဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုသိမ်းဆည်းတာတို့အောင်ဝင်းစော်တို့သူထွက်ပြေးနေကောင်ကြီးရဲ့ပစ္စည်းတွေကိုသိမ်းဆည်းတာတို့အဲ့ဒါကြီးကနောက်တဲ့ဇက်တက်ဇက်တက်ကြီးပေါ်လာမှာအခုအဲ့ဒီအဟာကြီးကလုံးဝမြုပ်နေပြီးတော့ရိုးရိုးလူတတ်မှုလေးနဲ့ပဲသွားနေတဲ့သဘောမျိုးဖြစ်နေတယ်အဲ့ဒါတော့ကျွန်တော်ကတော့အစိုးရအဖွဲ့မှလည်းတာဝန်မကင်းဘူးရှင်းနေကြုံမှလည်းတာဝန်မကင်းဘူးပြည်ရေးကတော့တာဝန်ရှိဆုံးပဲလို့ကျွန်တော်ကယူဆပါတယ
်တရားလွှတ်တော်ရှေ့နေဦးကိုနီလှုပ်ကြံခံရတာအခုဆိုရင်2လကျော်ကြာနေပြီဖြစ်ပေမဲ့အမှုကိုဆက်လက်ဖော်ထုတ်နိုင်ဖို့နဲ့အတူထွက်ပြေးနေတဲ့တရားခံအဝင်းခိုင်ဖမ်းမိရေးအတွက်တာဝန်ရှိအဖွဲ့အစည်းတွေရဲ့ဆောင်ရွက်ချက်တွေဟာအားရစရာမရှိဘူးလို့လည်းရှေ့နေဦးကြည်မြင့်ကထောက်ပြပါတယ်
။ပြည်သူလူထုကျင့်တာအောင်ရဲတပ်ဖွဲ့ကတော့တော်တော်တော်ကြာကြာဆောင်ထုတ်တယ်။သူတို့အောင်မဲခိုင်ကိုအပြင်းနေတဲ့ကောင်ပြီးအတွက်နဲ့သူတို့ကြိုးပမ်းပေးပါတယ်။ဘယ်နေရာတွေဘယ်နေရာတွေမှာလာတတ်တယ်ဆိုပြီးအဲ့နေရာတွေကိုလည်းကျွန်တော်တို့ကစာရီထုတ်ထားပါတယ်လို့ပြောတော့ကာတွန်းကတော့ပါလာပြီ။ကာတွန်းတကူတည်း။ဩလေအဲ့နေရာတွေမှာလာတတ်ပါတယ်ဆိုရဲတပ်ဖွဲ့ကကြိုးထုတ်ပြန်တယ်ဆိုတော့အဲ့နေရာကိုအောင်မဲခိုင်ကမလာနဲ့လို့ပြောတာနဲ့တူးနေပြီဆိုပြီးတော့အဲ့လိုတော့ကာတွန်းလေးတော့ဆက်သွားသေးတယ်။အဲ့တော့အဲ့လောက်နေရတော့မလုံလောက်ဘူးဗျာ။ကျွန်တော်ပြောချင်တာစစ်စေးတခုလို့စစ်စစ်လုပ်ပြီးရောရင်စစ်စစ်ခြားခြားကိုဒါနိုင်ငံတော်နဲ့ပတ်သက်တဲ့အမှုနိုင်ငံတကာနဲ့ပတ်သက်တဲ့အမှုမျိုးပုံစံမျိုးလေတလေးသစ္စာဒီတဲ့ပို့လို့ဖို့လိုတယ်ဒီလိုချင်းချင်းလေးလေးထုတ်ဝင်နေမလုံလောက်ဘူးလို့ကျွန်တော်တို့အဲ့လိုယူဆပါတယ်။အခုလက်ရှိအနေဒါစစ်စေးမှုနေရတော့ဂိတ်ဆုံးသွားပြီ။တို့ကလည်းဆက်မဖော်ထုတ်ချင်တော့ဘူး။အဲ့ဒီသဘောမျိုးတွေတွေ့တယ်။ဥပမာဆိုချင်တရားခံမျိုးမမီဘူးဆိုရင်အမှုကသွားပြီလေဒီရှိတဲ့လူလောက်နဲ့ပဲအဲဒါလေးကိုဒီရင်ပြောဟိုကောင်ကြည်လင်းတယောက်ကလည်းဒေတန်ချပြီ။ဂျန်တဲ့ကောင်ကြီးတသက်တကြွန်းတို့ဘာတို့ဟိုလိုလိုဒီလိုချပြီးတော့ပြီးသွားမှာပေါ့ဗျာ။အဲ့သဘောမျိုးဖြစ်နေတယ်။ Not same comma ဟုတ
်။ထွက်ပြေးလွတ်မြောက်နေတဲ့အဓိကတရားခံပြေးအဝင်းခိုင်ဟာဒုတိယဘုံမူကြီးဟောင်းတူဖြစ်ပြီးတော့အဝင်းစော်ဟာလည်းဘူကြီးဟောင်းတူဖြစ်ပါတယ်။နောက်ွယ်ကနေပြီးတော့လူသက်မှုကိုစေခိုင်းတဲ့သူတွေကိုဆက်လက်ဖော်ထုတ်နိုင်ဖို့အတွက်ပြည်ထဲရေးနဲ့အတူတက်မတော်ရဲ့ပူပေါင်းပါဝင်မှုဟာလည်းအဓိကကြတယ်လို့တရားလွတ်တော်ရှေ့နေဦးကျော်ဟိုးကပြောပါတယ်။
ဟိုအမြန်ဆုံးဖားနိုင်နေပူကောင်းနေပေါ့အဓိကကတော့တပ်မတော်ကနေပြီးတော့ပူကောင်းကူကြီးတယ်ဆိုလို့ရှိတယ်တပ်မတော်နဲ့ရဲနဲ့ပေါင်းလို့ရှိတော့ကျွန်တော်ဖိဖိကြီးကြီးတော့ရတော့ဖားပြီးနိုင်တယ်ပေါ့ဗျာဒါကျွန်တော်တို့အမှုစားပေါ့တပ်မတော်ကပြင်ညာတာကတော့ကျွန်တော်တို့ရဲတပ်ဖွဲ့နဲ့ပူပေါင်းပြီးတော့ဒီမှုကိုစုံစမ်းပေါ်ထုတ်နေပါလေဆိုတော့အချင်းချင်းပြောခဲ့တာကိုအဲ့ဒါကြောင့်မို့ကျွန်တော်တို့ဆက်လက်ပြီးတော့အဲ့ဒီအဖွဲ့နှစ်ဖွဲ့ဆက်လက်ပြီးတော့ပူပေါင်းပေါ်ထုတ်မယ်ဆိုရင်တော့ဖိဖိကြီးကြီးတော့မယ်ဆိုရင်တော့အလားအလာရှိတယ်ပေါ့ဗျာရဲကြီးလေးဆိုတော့လွယ်ကြမှာလည်းလွယ်ပါပေါ့ဒီမှာလည်းခက်ခဲရှိတယ်အခုကရဲရနေပြီးတော့ဖားတော့မပြီးတော့ပါဘူးလို့ကျွန်တော်တို့ထုတ်ပေါ်ကြီးညာတယ်ဆိုတော့အလားလာတော့ကောင်းတယ်လို့ကျွန်တော်တို့ပြောနေတယ
်လက်ရှိအချိန်ထိအမှုနဲ့ပတ်သက်လို့ဖမ်းဆီးစစ်ဆေးနေတာတွေဆက်လက်ဖော်ထုတ်နေတာတွေမှာတန်တရားရှိစရာတွေအများကြီးတွေ့နေရတာမို့လူစုကတော့ဒီလောက်ကြံမှုဖော်ထုတ်စစ်ဆေးချက်တွေကိုသတိထားပြီးစောင့်ကြည့်နေတယ်လို့လည်းရုပ်ရှင်ဒါရိုက်တာဝိုင်းကလူစုရဲ့အမြင်နဲ့ပတ်သက်လို့အခုလိုပြောပြပါတယ်
ဆရာဦးကိုလီတက်ခဲ့တဲ့အမှုနဲ့ပတ်သက်ရင်တော့တန်တရားဖြစ်စရာတွေအများကြီးပေါ့နော်ဟိုအဓိကတော့လူတော်တော်များများနောက်ကိုရလက်မဲကြီးကိုပုံပြီးစိတ်ဝင်စားတာပေါ့ဘသူခိုင်းစေတယ်လဲပေါ့အဲ့လိုခိုင်းစေတယ်ဆိုတဲ့ပုံမှာလည်းဒီ PDA ရဲ့သတင်းစာရှင်းလင်းပွဲတွေပြီးတဲ့အခါကျတော့ဒီအောင်ဝင်းခိုင်ဒီဖန်ဝရန်ကိုထုတ်တဲ့ကိစ္စတွေမှာပေါ့နော်ကျွန်တော်အနေနဲ့ဒါမယိုးသားမှုတစ်ခုလို့ပြည်သူတွေကခံစားရတယ်ပြီးတဲ့အခါကျတော့ဒီလိုလက်လွတ်စပယ်ကြီးတက်ဖြတ်ခံရတာကိုတေချာအေးမဆိုင်ဘူးလို့ကျွန်တော်တို့ခံစားရတယ်အင်လိုက်အားလိုက်မလို့ဘူးလို့ခံစားရတယ်အဓိကတာဝန်ရှိတာကတော့ပြည်ရေးရေးဝင်ကြီးနဲ့ဖြည်းရေးအဖွဲ့ကိုယ်တိုင်ပါပဲပြီးတဲ့အခါကျတော့တမတော်ရဲ့ပူပေါင်းပါဝင်မှုဟာအင်မတန်ရေးကြီးတယ်လို့ကျွန်တော်မြင်တယ်။ဘာလို့လဲဆိုတော့တော်တော်များများအသည့်ဒီအမှုဟာပါတဲ့ဆက်ဆက်ပတ်သက်နေသူတွေအားလုံးဒီတမတော်ကနေပြီးတော့အငိမ့်သားယူပြီးထွက်တဲ့လူတွေလည်းဖြစ်တယ်။တမတော်နဲ့ပတ်သက်ရပတ်သက်ကြောင်းလည်းဖြစ်နေတယ်။ကျွန်တော်တို့တန်မရနဲ့ပဲစောင့်ကြည့်နေရတာရှင်းပြောရင်ကျွန်တော်တို့ဒါဒီအမှုကိုတရားမျက်နှာတတ်တာမှန်မှန်ကန်ဖြစ်ဖြစ် ပါမယ်ဆိုတဲ့ယုံကြည်ချက်ကကျွန်တော်တို့ရှိမှာ15ရာခိုင်နှုန်းရာခိုင်နှုန်း20အများဆုံးပဲ။တရင်းသာရှင်းနေမွဲတွေတရားရုံးထုတ်တဲ့ဟာတွေကိုကြည့်ရတာကျွန်တော်တို့အနေနဲ့ကျွန်တော်ရဲ့တန်တရားတွေကိုပို့ပြီးခိုင်ပါသေးတယ
်။ NLD ပါတီရဲ့ဘိုးအလုံးမှုဆောင်ဖွဲ့ဝင်တဦးဖြစ်တဲ့ရှေ့နေဦးညာဝင်းကတော့အများတန်တရားရှိနေတယ်လို့တရားခံပြေးအောင်ဝင်းခိုင်ကိုဖမ်းမမိမှာဟာစိုးရိမ်စရာဖြစ်ပေမဲ့တရားရုံးကတော့လှုပ်ထုံးလုံနည်းအရာလှုပ်စရာရှိတာတွေကိုလှုပ်ဆောင်နေတယ်လို့သူမြင့်ချောင်းပြောပါတယ်
။အဲ့ဒါတော့မှန်တယ်ကစိုးရိမ်စရာပါပဲ။သူတို့မဟာစနစ်နဲ့ဝင်လာပြီးဝန်းထုတ်တာဘယ်လောက်တိထုတ်တယ်ဘယ်လောက်တိုင်းတာဒီအရေးကြီးထုတ်တယ်ကျွန်တော်တို့မသိဘူးရ။ဒါရှားမတွေ့ဘူးဆိုရင်သူကဒီအမှုလေးကိုသာလေးပိတ်ထားပြီးတော့သွားဝင်ဒီလူကလွတ်မြောက်သွားတဲ့သဘောဖြစ်မှာ။ဒါစိုးရင်လည်းဆိုစိုးရင်တိုက်ပါတရားရုံးနဲ့တရားစွဲဖွဲ့စည်းတွေကတော့သူတို့လုပ်ငန်းကိုသူတို့ပုံမှန်လုပ်နေတယ်လို့ပဲကျွန်တော်မြင်တယ်။ဟိုမမှန်တာဘာညာဆိုတော့အခုချိန်ပြောလို့မရသေးပါဘူး။အလုပ်ကလုပ်နေတော့မှအဲ့တော့ပုံမှန်လုပ်နေတဲ့အခြေအနေကိုတော့တွေ့တယ်လို့ပြောချင်တယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေဦးကိုနီလုံခြံခံရတဲ့အမှုကိုအပတ်စဉ်တောက်ကြနေတိုင်းရုတ်ထုတ်စစ်ဆေးတာဒီကနေ့မှ၅ချိန်ရှိသွားပြီဖြစ်ပါတယ်။ဒီလောက်ကြမှုနဲ့ပတ်သက်ပြီးတော့ပြည်ထရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့မှာပြုလုပ်ခဲ့တဲ့တင်းစာရှင်းလင်းပွဲမှာရှေ့နေဦးကိုနီကိုလောက်ကြတက်ဖြတ်တဲ့လူတွေဟာအစွန်းရောက်တဲ့မျိုးချစ်စေးကြောင့်လူငယ်တို့တဘာဝပုံကိုရေးမုံတိမှုတွေကနေလူသက်မှုကိုကျူးလွန်ခဲ့တာဖြစ်တယ်လို့ပြောဆိုခဲ့တဲ့အပေါ်မှာဝေဖန်ထောက်ပြနေကြတာလည်းဖြစ်ပါတယ်ရှင်။